ါတယ်ထိုင်းနိုင်ငံနဲ့နယ်စပ်မြန်မာနိုင်ငံဗတ်ချံမြဝတီခရိုင်တွေကကြားဖြန်လို့ခေါ်တဲ့အွန်လိုင်းဝေလင်ကိုင်းနေစီမှာရောင်းစားခံထားရတဲ့သူတွေပြန်ပြီးတော့လွတ်မြောက်လာနိုင်ရေးသက်ဆိုင်ရာတန်ရုံတွေအနေနဲ့ကူညီပေးကြဖို့သူတို့ရဲ့မိသားစုဝင်တွေကအကူအညီတောင်းခံနေကြပါတယ်မကြသေးခင်တုန်းကအဲ့ဒီဝေလင်ကိုင်းတွေကနေပြန်ပြီးလွတ်မြောက်လာတဲ့သူတွေရှိပေမဲ့အများပြားကြံနေသေးတယ်လို့လည်းကူညီပေးနေတဲ့ပရာဟိတဝန်ထမ်းတွေကပြောပါတယ်ကြားဖြန့်ဝေလင်ခိုင်းနေမှာပိတ်မိနေတဲ့သူတွေလွတ်မြောက်ရင်ကျိုးပန်းနေတဲ့အခြေအနေ VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကထိုင်းနိုင်ငံကနေသတင်းပေးပို့ထားပါဗျ
။ထိုင်းမြန်မာနယ်စပ်မြဝတီခရိုင်ထဲကလိန်နယ်ခိုင်းတွေကနေထွက်ပြေးလာသူတွေရှိနေတယ်လို့ဒီရက်ပိုင်းမှာပဲကူညီကယ်ဆယ်ဖို့သတင်းအချက်လက်ပေးလာသူတွေရှိကြောင်းယူဂန်ဒါအပါအဝင်နိုင်ငံသားအတော်များများကိုကယ်ဆယ်မှုမှာပါဝင်ခဲ့တဲ့ပရာဟိတသမားကိုမောင်ထွန်းက VOA ကိုအခုလိုပြောပြပါဗျ။
နော်ဒီမှာရှိတာတဲ့ဟာတွေကတော့လက်ရှိဆိုလို့ရှိရင်ဘလူးတို့အင်ဂျင်မြိုင်တို့နောက်ပြီးတော့ဒီ KK Park ဒီတင်းနဲ့တုံးလေးအကုန်လုံးမှာပေါ့နောက်ပြီးတော့ဝညာတို့ဒီကုမ္ပဏီတွေအကုန်လုံးမှာကဖိလစ်ပင်းရှိတယ်အင်ဒိုနီးရှားမလေးရှားဗီယက်နမ်စသဖြင့်ပေါ့နော်နိုင်ငံအများကြီးပဲပြီးတော့ဒီကျွန်တော်တို့ကင်ညာအီသိုပီးယားတွေလည်းအများကြီးပေါ့နော်ပြီးတော့အီသိုပီးယားကျတော့ကျွန်တော်တို့ဒီမှာထိုင်းမှာလည်းတန်ယုံမရှိတဲ့ခါကျတော့သူတို့ကိုညီကျေစေပြီးမဲ့လူမရှိဘူးပြီးတော့သူတို့တွေကဒီတရုတ်တွေကညမနှိမ့်ဆက်မှုအများဆုံးခံရတဲ့လူလည်းဖြစ်တယ်ပေါ့နော်ဘာလို့လဲဆိုအကုန်လုံးကလည်းညမနှိမ့်ဆက်ခံရတာတွေရှိပါတယ်ဘာလို့လဲဆိုအမဒီဘလူးတို့အဲ့ဒီတခြားမှာပေါ့နော်ဆိုတဲ့ခါကျတော့ဟို KK Park လို့မှာဆိုလို့ရှိရင်အမညမနှိမ့်ဆက်တချို့ရေးဆိုရင်အယိုးတွေနံယိုးတွေကျိုးွားတဲ့အထိကိုရှိခဲ့တာတွေရှိတယ်ပေါ့နော်အဲ့လို punishment တွေပေးတာရှိတယ်အဲ့လိုပြစ်ဒဏ်တွေပေးတာရှိတယ်
လိန်လေခိုင်းကနေပြန်လည်လွတ်မြောက်လာသူတွေရဲ့ပြောပြချက်အရတရုတ်နိုင်ငံသားတွေဆိုရင်တော့ကရုံတုံးတာလက်ချောင်းထိတ်လေးတွေကိုလှီးဖြတ်တာတွေလုပ်လို့ရှိတယ်လို့လဲဆိုပါရယ်လိန်လေခိုင်းနေစီကိုရောက်သွားသူတွေဟာတခြားသူတွေကိုလိန်လေဖို့အတွက်လေ့ကျင့်သင်ကြားပေးတာခံရတယ်လို့တတ်မှတ်ထားတဲ့ငွေကိုလိန်လေပြီးတော့မရှာဖွေနိုင်ဘူးဆိုရင်အပြစ်ပေးတာတွေနှိပ်စက်ညှဉ်းပန်းတာတွေလုပ်တာခံရတယ်လို့လဲသူကဆက်ပြောပြပါတယ
်သူက target ရှိရပါတော့နော်သူတို့ target ကိုဟိုမှာသူကတလားဟိုဒေါ်လာ9000ရှာရမယ်ဆိုတော့သူတို့ target တွေသိတာပေါ့เนาะဒါတော့ victim တွေကြောက်ဆူကြရဲ့အရာကိုကျွန်တော်ပြောပြတာပါဆိုတော့ကျွန်တော်ပြောရတာအဲ့ဒီမှာအဲ့ဒီ target ကိုလာပြည့်လို့မကုန်လာကုန်လို့အဲ့ target မပြည့်ဘူးဆိုလို့ရှိရင်အဲ့ဒီလူတွေအကုန်လုံးကမြန်မာနိုင်ငံမျိုးကိုခံရတယ်ဒါပြီးတဲ့ခါကျတော့ပေးမအိပ်ဘူးတရက်ကို3နိုင်4နိုင်5နိုင်ပဲပေးအိပ်တယ်အဲ့ပြီးလို့ရှိရင်အဲ့ဒါတည်းစိုးလာတဲ့3လောက်ဆိုလို့ရှိရင်အခန်းအမောင်ခန်းထဲမှာသူတို့မြန်မာနိုင်ငံတာတွေရှိရဆိုတဲ့ဟာတော့ victim တွေကတော့ပြောခဲ့ပြီးတာရှိတယ်အထူးပြည့်ကတော့အဲ့ဒီဝညာတို့ဘာတို့ပေါ့နော
်အခုလိုမျိုးကုညီကယ်ဆယ်ရေးလုပ်တဲ့အခါမှာလိန်လေခိုင်းတွေကနေလွတ်မြောက်အောင်လူတွေကိုကယ်ဆယ်ရတာမလွယ်ကူဘူးလို့လဲဆိုပါတယ်ထိုင်းဘက်ကသက်ဆိုင်ရာစစ်တပ်လဝကအထူးစုံစမ်းရေးအဖွဲ့တွေနဲ့လက်တွဲလှုပ်ဆောင်ရကြောင်းတွေကိုလည်းပြောပြပါတယ
်နိုင်ငံသားဖြစ်နေတဲ့အခါမှာကျွန်တော်တို့ကယ်ဆယ်ရတဲ့အခါမှာလည်းအရန် sensitive ဖြစ်တယ်ပေါ့နော်ဆိုတော့အခါကျကျွန်တော်တို့ကအားလုံးဒီဥပဒေပေါင်းတွေကနေလှုပ်ရတဲ့အကြောင်းအပိုင်းလေးရှိတာပေါ့နော်ဆိုတဲ့အခါကျတော့ကျွန်တော်တို့ကိုယ်တိုင်ကလည်းဒီကေဇေရဲ့နေလူကုန်ကူးဖြစ်သွားမှကျွန်တော်တို့ကလည်းဆွေးယူနေဆိုတဲ့အခါကျတော့ကျွန်တော်တို့ကတော့လူကြီးတွေအရင်တော့အကြောင်းကြားအတိပေးပြီးတော့မှပဲဒီညနေဆွေးနွေးပြီးတော့မှဒီလူတွေရောက်လာပြီဆိုလို့ရှိရင်လည်းဒီဘက်ကအာဏာပိုင်တွေထိုင်းစစ်တပ်တွေနောက်လာဝကတွေပြီးတော့ DSI တို့တခြားပြီးတော့ဟိုပါပေါ့နော်ဒီဂဗနာအထိကိုကျွန်တော်တို့ကအခါတင်ပြီးတော့မှလောက်ရတာပေါ့နော်အဲ့တော့ဒီလူဦးရေအများကြီးများသလိုပေါ့လေ
ဒီအပိုင်းမှာပဲကင်ညာနိုင်ငံသားတအုပ်ဟာမဲဆောက်ဘက်ကိုထွက်ပြေးလာပြီးညှဉ်းပန်းနှိပ်စက်ခံထားရတဲ့အကြောင်းတွေကိုဖွင့်ဟပြောဆိုခဲ့ပါတယ်အလားတူပါကစ္စတန်နိုင်ငံသား၅ဦးကလည်းသူတို့ကိုကယ်ဆယ်ဖို့အကူအညီတောင်းခံတာတွေရှိခဲ့ပါတယ်နေကြားဆောင်တက်နဲ့ DKBA ထိန်းချုပ်ရာနယ်မြေတွေမှာရှိတဲ့လိန်လေခိုင်းတွေရဲ့တားကောင်တွေကိုတလကိုလူတစ်ထောင်လုံးနဲ့ပြန်လွတ်ပေးဖို့ရှိတယ်လို့လည်းနယ်ကြားဆောင်တက်ကပြောဆိုထားပြီးဒီအပိုင်းမှာပဲနောက်ထပ်လူ60လောက်ထပ်ပြီးတော့လွတ်ပေးမယ်လို့ဆိုပါတယ်ဖေဖော်ဝါရီလ6ရက်နေ့ကတော့တရုတ်နိုင်ငံသား39ဦးအပါအဝင်လူ62ဦးကိုတော့နယ်ကြားဆောင်တက်ကထိုင်းစစ်တပ်ကိုပြန်လည်လွှဲပြောင်းပေးခဲ့ပါတယ်